Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2018ခုနှစ်ဇူလိုင်လ9ရက်တောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line number 16 19နဲ့25တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်ဒီနေ့ကျမတို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးညီလာခံဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒီကနေ့စတင်လိုက်ရမှာညီနိုင်ငံကိုဆန္ဒပြသူတွေနဲ့ရဲတွေကြားမှာလည်းအထူးကြုံနေဖြစ်ပွားနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆရာထုကိုစေရဲ့ရှစ်သတင်းပတ်မြန်မာနိုင်ငံခီးစဉ်အတွင်းလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးဖွင့်နဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆွေးရကသတိပေးလိုက်ပါတယ်။ဒီလိုထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခွာညွန်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ American သမ္မတ Trump G20 ညီကမ္ဘာစစ်မှုထိပ်သီးညီလာခံတက်ရောက်ဖို့ဂျမီနိုင်ငံဟမ်ဘတ်မြို့ကိုရောက်ရှိသွားခြင်းမှာတော့ဆန္ဒပြရရင်လည်းရင်ဆိုင်နေရပါတယ်
။ Donald Trump is kind of really symbolic for this
ဆန္ဒပြရတဲ့သူတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်မတရားအသင်းနဲ့ဆက်သွယ်မှုနဲ့ဖန်ခံထားတဲ့သတင်းသမား၃ဦးကိုဒီကနေ့ရုံးထုတ်ပြီးတော့တရားဆွဲဆိုလိုက်တဲ့အကြောင်းတခါမြကြီးနားကဆန္ဒပြဝယ်မှာချင်းပြည်နယ်ကသတင်းမီဒီယာသမားတွေဘာကိုအဓိကတောင်းဆိုခဲ့ကြသလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့မတ်ခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေဒီကနေ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်ရက်ကြာတွေ့ဆုံရမှာကမ္ဘာဗန္ဒာရေးဆေးကွက်တွေကလှုပ်ထုံးလုံနည်းတွေတံပြန်ချမ်းဖက်လုပ်ငန်းတွေရာသီဝတ္ထုဖောက်ပြန်မှုတွေကုန်စည်ပြန်ပြူးမှုတွေနဲ့ယောဂကုသပြန့်နှံ့မှုတွေအပါအဝင်ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးဖြေရှင်းကြမှာဖြစ်ပါတယ်။ရာသီဝတ္ထုဖောက်ပြန်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာဘုံသဘောတူညီချက်ရဖို့မတိကြပါမိလဲ။အရှင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကတော့ကိစ္စရပ်တော်တော်များများမှာသဘောတူညီချက်တွေရဖို့ညွှန်လင်းကြောင်းမနေ့တုန်းကပဲပြောဆိုထားတာပါ။ထိပ်သီးညီလာခံတပ်ဖွဲ့ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကာဗွန်တန်းငွေတွေရှင်းချနိုင်မှုရည်ရွယ်ထားတဲ့2015ရာသီဝတ္ထုဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာနိုင်ငံတကာကုန်သွယ်ရေးမှာလည်းအမေရိကန်သာပထမဦးစားပေးမှုကတော့ကင်ဆယ်ထားတာကြောင့်ကြံခေါင်းဆောင်တွေနဲ့သဘောထားကွဲလွဲစရာဖြစ်နေရပါတယ်။အမေရိကန်စက်မှုလုပ်ငန်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့တမ်မီတင်သွင်းမှုတွေအပေါ်အခွင့်အရေးတိုးကောက်ဖို့ဒါမှမဟုတ်ခွဲရမ်းနဲ့သာခွင့်ပြုဖို့စီစဉ်နေကြောင်းသမ္မတထရမ့်ကပြောဆိုထားတဲ့အတွက်လည်း G20 ဖွဲ့ဝင်ကုန်သွယ်ဘက်တွေစိတ်မသက်မသာဖြစ်နေကြတာပါ။အမေရိကန်သမ္မတနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့နေ့ချင်းဆိုင်တွေ့ဆုံမဲ့အပေါ်မှာလည်းအများအာရုံစိုက်နေပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ပြန်ပက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့ကိုတိုက်ခါချပြီးဂျောင်းဝင်နောက်ဆက်ဖို့ရုရှားသမ္မတကိုလည်းညွှန်ကြားခဲ့တယ်လို့လည်းအမေရိကန်ထောင်လင်းရေးတိုင်ဝမ်ကယူဆထားတာပါ။ထိပ်သီးဆွေးဝမ်တိုင်းပြီးဒီကနေ့သမ္မတထရမ့်ရဲ့ Twitter လူမှုကွန်ရက်ကမှတ်ချက်မှာတော့အမေရိကန်ရဲ့အခန့်ကဏ္ဍကိုပြသဖို့နဲ့အကျိုးစီးပွားလေးကိုကာကွယ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။သူနဲ့ပတ်သက်လို့မှန်မှန်ကန်ကန်ဖော်ပြတာမျိုးမရှိတဲ့အယောင်ဆောင်သတင်းမီဒီယာတွေကိုယူဆဆရာမလို့ပဲအမေရိကန်ကတကြောပြန်ကြီးကြပ်မြင့်မြင့်လာစေရမယ်လို့လည်းသမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကကြွေးကြော်ဆန်တဲ့မှတ်ချက်ပြီးပြောဆိုထားပါတယ်
ကမ္ဘာစီးပွားရေးထိပ်တန်းနိုင်ငံပေါင်း20 G20 ထိပ်သီးစည်းဝေးဆက်တင်လိုက်တဲ့ဒီကနေ့မှာပဲဆန္ဒပြသူတွေနဲ့ရက်တပ်ဖွဲ့ဝင်တွေဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒုတိယနေ့အဖြစ်ထိကရုံတွေဖြစ်ပွားခဲ့ပါတယ်။အင်အားအလုံးရင်းနဲ့လက်ဝဲဝါဒီဆန္ဒပြသူတွေရဲ့ဒီကနေ့ဆန္ဒပြပွဲမှာတော့ကိုယ်စားလှယ်တွေညီလာခံကိုမသွားနိုင်အောင်လက်ချင်းချိတ်ပိတ်ဆို့တားဆီးဖို့ကြိုးစားခဲ့ကြတာပါ။ဒီကနေ့ညီလာခံမှာအရေးပါတဲ့အစီအစဉ်တစ်ရက်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးတန့်တွေ့ဆုံရမှာတော့ဆီးရီးယား၊ယူကရိန်း၊မြောက်ကိုရီးယားအရေးကိစ္စတွေအပြင်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးကောင်းဆွေးနွေးပွဲရှိပါတယ်။ရုရှားသမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဖို့မျှော်လင့်ထားပြီးဆွေးနွေးစရာတွေအများပြားရှိနေကြောင်းလည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ G20 ထိပ်သီးညီလာခံမတိုင်ခင်ပိုလန်နိုင်ငံမှာရောက်ရှိနေစဉ်မှာတော့ရုရှားနိုင်ငံကမတီးမငြိမ်ဖြစ်အောင်ဖန်တီးနေတဲ့လုပ်ရက်တွေနဲ့ပတ်သက်လို့သမ္မတထရမ့်ကသတိပေးပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့တခြားဒေသတွေမှာမတီးမငြိမ်ဖြစ်အောင်လုပ်နေတာတွေ၊ဆီးရီးယားနဲ့အီရန်အပါအဝင်ရန်လိုတဲ့အစိုးရတွေကိုအားပေးနေတာတွေကိုရုရှားအနေနဲ့ရပ်တန့်ဖို့တာဝန်တည်တဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပြီးဘုံရန်သူတွေကိုတိုက်ဖျက်ဖို့လူပောင်အတိုင်းအဝိုင်းကိုကာကွယ်ဖို့တွေကိုလည်းတိုက်တွန်းခဲ့တာပါ။သမ္မတထရမ့်ဟာဒီကနေ့မှပဲဗြိတိန်၊မက္ကဆီကိုနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတီးခြားတွေ့ဆုံဖို့စီစဉ်ထားပါတယ်။ညီလာခံအစနေ့မှပဲဟမ်ဘတ်မြို့လမ်းမတွေပေါ်မှာဆန္ဒပြသူတွေပေါ်ပေါက်လာအောင်တွန်းအားပေးခဲ့တဲ့ရာသီဥတုဆိုင်ရာဆွေးနွေးပွဲတစ်ခုမှလည်းသမ္မတထရမ့်ပါဝင်ဆွေးနွေးမှာဖြစ်ပါတယ်။
အချင်းနိုင်ငံဆန်နန်ကျွန်းဆက်မြောက်ပိုင်းဒေသကစစ်တပ်စစ်ဆေးရေးဂိတ်ကမှအသေးခံကားဗွန်ခွဲတက်ခိုက်မှုတစ်ခုကြောင့်စစ်သား10ဦးသေဆုံးသွားကြောင်းအစိုးရတောင်ရှိသူတွေကပြောပါရယ်ရဖာမျိုးအနီးမှာရှိတဲ့စစ်ကန်းကစစ်ဆေးရေးဂိတ်ကိုကားစင်းနဲ့အတင်းဝင်ရောက်ပြီးအသေးခံဘုံခွဲခဲ့ရကတက်ခိုက်မှုတွေစတင်ခဲ့ပြီးနောက်ပိုင်းမှာတော့ခြေရင်ရောက်လာတဲ့ဒါဇင်နဲ့ချီရဲ့စစ်သွေးကြတွေကအကြီးအကျယ်ပြစ်ခတ်မှုတွေလုပ်ခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေပြောဆိုခဲ့ကြတာပါစစ်ပဆိုင်ရာအစိုးရအရာရှိတူပါတည်ဆုံးခဲ့တဲ့တက်ခိုက်မှုတွင်လူ20ထက်မနည်းဒဏ်ရာရရှိခဲ့ကြောင်းလဲ AP သတင်းတစ်ပုဒ်ကဖော်ပြပါရယ်ဒီကနေ့တက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူ့လက်ချက်ဖြစ်ကြောင်းကြေညာတာမျိုးတော့မရှိသေးပါဘူးအချင်းနိုင်ငံမှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်စစ်တပ်ကတမန်မိုဟာမက်မော်စီကိုရာဇဝတ်ဖြုတ်ချခဲ့တဲ့2013ခုနှစ်နောက်ပိုင်းကစလို့ IS အစ္စလာမ်စစ်သွေးကြွတွေရဲ့ပုံကန်တက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါရယ် IS စစ်သွေးကြွတွေကတော့မချသေးရင်လက်တွေကစပ်ပြီးအချင်းနိုင်ငံကခရီးရန်ဘာသာဝင်လူနည်းစုတွေကိုပုံမှန်ပြစ်မှတ်ထားတက်ခိုက်လာနေပြီးလူပေါင်းဒါဇင်နဲ့ချီတည်ဆုံခဲ့တဲ့တက်ခိုက်မှု၄ကြိမ်တည်းမှနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့တမန်အဗ်ဒယ်ဖတာ SCC ကအရေးပေါ်အုပ်ချုပ်ရေးကြေညာထားတဲ့အထိဖြစ်ခဲ့ပါတယ်
နှစ်ပေါင်း40ကျော်ကြာအကွက်ကွက်ပြပြဖြစ်နေတဲ့ Cyprus တွင်အရေးရှေ့မတို့နောက်မဆုတ်ချင်းတွေကိုအဆုံးသတ်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကကြီးမှုကျင့်ပါတဲ့ Switzerland နိုင်ငံဆွေးနွေးပွဲတွေဟာသဘောတူညီချက်တစုံတရာမရဘဲအဆုံးသတ်သွားပါတယ်။သဘောတူညီချက်ရဖို့မဖြစ်နိုင်တော့ပါဘူး။ကာလရှည်ကြာနေတဲ့ပြဿနာကိုအပြေရှားနိုင်မဲ့အခြေအနေတစုံတရာမရဘဲညီလာခံကိုအဆုံးသတ်လိုက်ရတဲ့အတွက်စိတ်မကောင်းစရာပါပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတောက်ကြနေမှာပြောခဲ့ပါတယ်။ Cyprus တွင်ပြန်လည်ပေါင်းစည်းရေးညီလာခံကို Cyprus တွင်ဒေသခံတူရကီနဲ့ဤချစ်ကောင်းဆောင်တွေအပါအဝင် Greece, Turkey နဲ့ Britain စတဲ့သုံးနိုင်ငံကကိုယ်စားလှယ်တွေနဲ့အတူကုလသမဂ္ဂရဲ့အကြီးအကဲအရာရှိတွေလည်းတက်ရောက်ခဲ့ကြပါတယ်။ Cyprus တွင်ဟာ1984ခုနှစ်မှာ Greece နဲ့ပေါင်းစည်းရေးအတွက်အုံကြွလှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့ Turkey တပ်ဖွဲ့က Cyprus တွင်မြောက်ပိုင်းကိုကျူးကျော်ဝင်ရောက်ခဲ့ပြီးကြတဲ့ကတကွဲတပြားဖြစ်ခဲ့ရတာပါ။ Greece လူမျိုးတွေဟာတူရကီတပ်ဖွဲ့တွေကိုအန်ဒီယရှိသူတွေအဖြစ်ရှုမြင်ပြီးကျွန်းကနေထွက်ခွာသွားစေချင်ပါတယ်။ Cyprus ကျွန်းနေတူရကီလူမျိုးတွေကတော့သူတို့လုံခြုံရေးအတွက်တူရကီတပ်ဖွဲ့ဝင်တွေကိုရှိနေစေချင်တာဖြစ်ပါတယ်ရှင
်။ UAVE ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American Time မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခစေရဲ့ရှေ့သတင်းပတ်မြန်မာနိုင်ငံကြီးစင်မှာလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆွေရကသတိပေးလိုက်ပါတယ်ဒုက္ခစေရဲ့ဟင်းလီကတော့မြန်မာနိုင်ငံကယွယွန်းလာနေတဲ့လူ့ခွင့်ရေးပြဿနာတွေကြောင့်လူ့ခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနိုင်တာတွေကိုလေ့လာဆန်းစစ်ဖို့ဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားတာပါသူတို့ဖြင့်နိုင်ငံတော်မှာလူညုံရေးခြေနေတွေစိုးဝါလာနေတာကြောင့်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေပေါ်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာမှာကိုစိုးရင်ကြောင့်လည်းလူခွင့်ရေးထုကုစရရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။စနေကြာခီးစဉ်တွင်မြန်မာစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေလူခွင့်ရေးချုပ်ပေါက်ခံရသူတွေနိုင်ငံတကာအသိုင်းအဝိုင်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်ကျိုးဆက်တွေကြုံနေရတာတွေကိုလေ့လာဆက်စစ်သွားမှာဖြစ်ကြောင်းလည်းဖော်ပြထားတာပါမြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့အထူးကိုယ်စားလှယ်ရဲ့စက်တမအခြေမြန်မာနိုင်ငံခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိသေးဘူးကြိုတင်ကြောင်းကြားခဲ့ပြီးတဲ့နောက်ခွင့်ပြုထားတာဖြစ်ကြောင်းဖော်ပြထားပါတယ်လူ့ခွင့်ရေးကောင်စီကတော့ပြီးခဲ့တဲ့မတ်လတည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးခြေနေတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ခုကိုနိုင်ငံတကာကျွမ်းကျင်သူ၃ဦးနဲ့ဖွဲ့စည်းခဲ့တာပါဒါမှလည်းမြန်မာဆွေရကတော့လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိလို့ရခိုင်ပြည်နယ်မှာကာလချရှိဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရင်းမရှိတဲ့အတွက်လက်မခံနိုင်ကြောင်းဒီကနေ့ကြေညာချက်မှာထပ်မံဖော်ပြထားပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အပါအဝင်အဆွေရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တစ်ခုရဲ့လုပ်ငန်းတွေမပြည့်ပြတ်သေးကြောင်းလည်းမြန်မာဆွေရတာဝန်ရှိသူတွေကအစိုးရမှတုံ့ပြန်ထားတာဖြစ်ပါတယ်။
1962ခုနှစ်စစ်အာဏာရှင်လက်ထက်ကဘုံခွဲဖျက်ဆီးခဲ့တဲ့တမကအစအဦးကိုခေတ်ဆက်ဆက်ကြောင်းသားမျိုးဆက်တွေရဲ့စန္ဒာနဲ့အညီပြန်လဲတိဆောက်ပေးဖို့ကြောင်းသားတမကတွေနဲ့လူငယ်ကွန်ရက်တွေကလက်ရှိ NLD အစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီကနေ့ကြာရောက်တဲ့55နှစ်မြောက် 7 July နှစ်ပတ်လည်နေ့မှာဘကတတက္ကတအပါဝင်ကြောင်းသားတမကအဖွဲ့အစည်းတွေရန်ကုန်တက္ကသိုလ် တမကအဆောက်ဦးမြင့်နေရာကိုလာရောက်ကာရဝပြုကြရင်တမကအဆောက်ဦးပြန်လည်ဆောက်လုပ်ရေးအတွက်တောင်းဆိုကြတာပါ။တောင်းသားတွေပေါ်အတိတ်ကာလကကျူးလွန်ခဲ့တဲ့ကြေကွဲပွဲရာတွေကိုလက်ရှိတမတော်ခေါင်းဆောင်တွေကပြည်သူလူထုထံဖွင့်ဟဖော်ထုတ်ဖို့ကိုလည်းအမျိုးသားလူငယ်ကွန်ရက်နဲ့ Generation Wave အဖွဲ့တို့ကဦးဆောင်ပြီးတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတမကအဆောက်ဦးပြန်လည်တိဆောက်ပေးရင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးအစိုးရနဲ့သက်ဆိုင်ရာကိုယ်စားလှယ်တချို့တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့အဆောက်ဦးတည့်ရဲ့ပုံစံမူကြမ်းကိုသဘောတူညီမှုမရခဲ့ကြပါဘူးရှင်။
စီရဲနိုင်ငံမှာထိခိုက်သေးချေမှုတွေကြုံရတဲ့ဒါရုလက်နက်နဲ့တက်ခတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ရဲ့အကြီးအကဲကနိုင်ငံရေးအရာပြားပေးမှုတွေခံရတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဘလို့လောက်ကန်ရမယ်ဆိုတာတွေကိုတိုက်ရိုက်ရောတော်ဝိုက်ပြီးရောပါပက်ပေါင်းဆောင်ကဝိုင်းပြော်တာကိုခံရတဲ့အကြောင်းမနေ့တုန်းကကုလသမဂ္ဂလူညီညွတ်ကောင်စီမှာဆွေးနွေးမှုပြီးမှပဲစုံစမ်းစစ်ဆေးအဖွဲ့ရဲ့အကြီးအကဲအက်ဒမွန်မိုလက်ကပြောဆိုလိုက်တာပါ။ပြောတဲ့အတိုင်းမလုပ်ရင်ထွက်ပေါ်လာတဲ့ရလက်ကိုလည်းအတိမတ်ပြုလက်ခံမှာမဟုတ်ဘူးဆိုပြီးပြောဆိုလာမျိုးတော့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးအဖွဲ့ပေါ်ပြားပေးနေသူတွေဟာဘသူဘယ်ဝါလေးဖြစ်တယ်ဆိုတာကိုအဖွဲ့ရဲ့အကြီးအကဲကပြောဆိုမသွားပေမဲ့လည်းပက်ပေါင်းဆောင်ကပြားပေးနေတဲ့အကြောင်းပြောဆိုသွားပါတယ်။လုပ်ငန်းတွေကိုမြတ်မြတ်တရတာဗလိုက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ဆောင်ရွက်ခွင့်ပြုဖို့လေကုလသမဂ္ဂနဲ့ဒါဝုလက်နဲ့တာစီအဖွဲ့တို့ကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့အကြီးအကဲမူလကပြားပေးနေတဲ့သူတွေကိုတိုက်တွန်းသွားခဲ့ပါတယ်။
ကြာသပတေးနေ့ကအမေရိကန်ပြည်ထောင်စုဟာစီးရီးယားနိုင်ငံတဲ့လေရင်မပြန်တမ်းရဆုံထားဖို့ရုရှားနဲ့ဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းနိုင်ငံသားရေးဝန်ကြီး Rex Taylor ဆန်ရဲ့စကားကိုရှင်းပြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုမေးခွန်းထုတ်နေကြပါတယ်။ဝန်ကြီး Taylor ဆန်ကဗုဒ္ဓဟူးနေ့ကြေညာချက်မှာစီးရီးယားမှာလေရင်မပြန်တမ်းရဆုံနဲ့မြေပြင်အပြစ်ရဆဲရေးလေလာသူတွေထားဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေပါဝင်တည်ငြိမ်မှုရှိရေးအမှတ်ခံချက်ရဖို့ရုရှားနဲ့ဖြစ်နိုင်ခြေရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပြောသွားခဲ့တာပါ။အမေရိကန်ရှားနှစ်နိုင်ငံဟာစီးရီးယားနိုင်ငံရဲ့အနာဂတ်နိုင်ငံရေးအခြေအနေတည်ငြိမ်အောင်စတင်ဖို့လိုအပ်တဲ့အခြေခံဆောင်ရွက်ချက်တွေအတွက်အတူတကွဆောင်ရွက်နိုင်မလားဆိုတာကိုပြောခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့ကသတင်းထောက်တွေကမေးမြန်းရာမှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဝန်ကြီးရဲ့ကြေညာချက်ဟာအခုစီးရီးယားနဲ့ပတ်သက်လို့လက်ရှိအခြေအနေပေါ်ရုရှားနဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဖော်ပြထားတာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအကြောင်းအရာပေါင်းများစွာကိုစဉ်းစားနေတဲ့အကြောင်းနဲ့မူဝါဒပြောင်းလဲသွားတာမဟုတ်ကြောင်းတချို့စကားလုံးတွေစကားစုတွေကတော့ဒီဖြစ်ရပ်ပေါ်မှာပြောင်းလဲကောင်းပြောင်းလဲခဲ့တာဖြစ်ပေမဲ့ဒါဟာအမေရိကန်ကအခုလက်ရှိစဉ်းစားနေတဲ့အခြေအနေများစွာတွေကတခုသာဖြစ်တယ်လို့လည်းပြောခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ခွာညူတို့ကြီးညာပေးသွားတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ G20 ညီလာခံအကြောင်းနဲ့စကြင်ပါတယ်။ဒီနေ့စတင်မဲ့ G20 ကမ္ဘာစစ်မှုထိပ်သီးညီလာခံတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့ကိုရောက်ရှိသွားချိန်မှာဆန္ဒပြပွဲတွေနဲ့ရုံရင်းဆန်ခတ်ဖြစ်ပေါ်နေပါတယ်။သမ္မတထရမ့်ဟာအောင်မြင်တဲ့ပိုလန်နိုင်ငံခီးစဉ်အပြီးဒီ G20 စစ်မှုထိပ်သီးညီလာခံမှာတော့တရုတ်ဂျာမနီနဲ့ရုရှားပြင်တခြားနိုင်ငံခေါင်းဆောင်တွေနဲ့ကြေပြောလာတဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးပြောဆိုရမှာဖြစ်တဲ့အတွက်အခက်အခဲနဲ့ရင်ဆိုင်ရနိုင်ပါတယ်။VOA ရဲ့ဥရောပသတင်းတော့ Luis Ramirez သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဟမ်ဘာ့ဂ်မြို့ခီးစဉ်မြေကွေးကတော့တိမတ်တိုင်ကပိုလန်နိုင်ငံကိုသွားခဲ့တဲ့ခီးစဉ်နဲ့တခြားစီပါပဲ။ G20 စက်မှုအရာကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်ဖို့အတွက်ရည်ရွယ်ဆူဝေးခဲ့ကြတဲ့လက်ဝဲရေးဆန္ဒပြသူထောင်ထဲချီကိုရဲတွေကမိသက်ပိုက်တွေတပတ်တုပ်တွေတုံးပြီးတော့လူစုခွဲခဲ့ရတာပါ။ဆန္ဒပြသူတွေဟာသမ္မတထရမ့်ကိုဆန္ဒပြဖို့အတွက်ရက်တွေနဲ့ချီကျိုးစောင့်နေကြတာဖြစ်ပါတယ်။ဆန္ဒပြသူတူကအခုလိုပြောပါတယ
်။ Oh, Donald Trump is kind of really symbolic for this issue about how to manage crises.
ဒီမှာပြောရရင်တော့ကမ္ဘာကြီးရင်ဆိုင်နေရတဲ့အကျတဲကိုကင်တွယ်ရမှာ Donald Trump ကအဓိကကြားတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်နေပါတယ်။သူကကျမတို့ရဲ့စန့်ကျင်ဘက်ရန်သူကိုကိုစားပြုတဲ့တင်ကေတာတစ်ခုဖြစ်နေတာပ
ါ။ဟမ်ဘာ့ဂ်မြို့ဟာဆိုရင်အစင်လာအဖြစ်လက်ဝဲသမားတွေအရေးရှိစနစ်ကိုစက်ကြည့်သူတွေအထူးကနေထိုင်ရာအရပ်ဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာ မာခဲလ်အနေနဲ့ကိုကျိုးစည်းဝါကာကွယ်မှုကိုစက်ကျင်ပြီးအားလုံးကိုပူးပွေလေးလေးလက်ကမ်းကျူဆူတဲ့ဆရာကိုပြသချင်တာကြောင့်လည်းဒီတရားမှာထိပ်သီးဆွေးနွေးပွဲကိုကျင်းပတာပါ
။ Ich glaube, wir sind uns einig, dass wir
အရင်ကပေါင်းစုံပါဝင်တဲ့ဆက်ဆံရေးပုံမူခိုင်မာအားကောင်းစေခြင်းနဲ့ဆန္ဒတွေနဲ့ကျမတို့ဒီ G20 ထိပ်သီးစည်းဝေးပွဲမှာစုစည်းကြတာပါ။ပွင့်လင်းတဲ့လူအဖွဲ့အစည်းတည်းရဲ့အထူးသဖြင့်လွတ်လပ်တဲ့ကုန်သွယ်မှုတွေဖြစ်ဖို့လိုပါတယ်
။ဂျာပနီဝန်ကြီးချုပ်အန်ဂလာ မာခဲလ်ပြောသွားတာပါ။
ဟမ်ဘတ်မြို့ကိုသမ္မတထရန့်ရောက်မလာခင်နိုင်ပိုင်းအလိုမှာပဲဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းအမေရိကန်နဲ့ပတ်သက်တဲ့စိုးရိမ်မှုကိုဖော်ပြခဲ့ပါတယ်။တနင်္ဂနွေကုန်သွယ်မှုတွေမှာဂျာမနီကအမေရိကန်ထက်အဆမပြေပိုးပြီးတော့ကုန်ပစ္စည်းတွေတင်ပို့ရောက်ချနေတာကြောင့်ကုန်သွယ်ရေးပြပြတမှုတွေရှိနေပြီးတနင်္ဂနွေကျကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်လို့သမ္မတထရန့်ကဝေဖန်ပြောဆိုခဲ့တဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းဂျာမနီနိုင်ငံသားရေးဝန်ကြီးကပြောခဲ့တာဖြစ်ပါတယ်။အခုထိပ်သီးအစည်းအဝေးကတော့သမ္မတထရန့်အတွက်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားအရေးနဲ့တရုတ်ကတန်တယ်ပစ္စည်းတင်ပို့မှုတွေအဆမပြေများလာနေတဲ့အပေါ်မှာသူ့ဘက်ကစိုးရိမ်ချက်တွေကိုဆွေးနွေးပြောဆိုနိုင်မှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအရာကြီးတွေကတွေကခေါင်းဆောင်တွေဟမ်ဘတ်မြို့ကိုဆက်ရောက်လာချိန်ဒီအရေးချစ်စနစ်ဆက်ကြီးဆန္ဒပြသူတွေကလည်းမြို့ရင်းမှာအကြီးအကျယ်စုဝေးဆန္ဒပြနေကြတာပါ။ဂျာမနီရဲတွေကတော့ဆန္ဒပြမှုတွေအတွင်းမှာအကြမ်းဖက်မှုတွေမဖြစ်အောင်မီလာဘုံတွေအပါအဝင်အိတ်တွေလုံးလက်လက်တွေရာထဲချီတိတ်ဆီးခဲ့ပြီးတော့ဆန္ဒပြပွဲတွေကိုဟန့်တားဖို့ကြိုတင်ပစ်စစ်ထားခဲ့တာပါ။ကမ္ဘာပေါ်ကရေကြီးပုဂ္ဂိုလ်တွေတက်ရောက်ကြတဲ့ဒီတိတ်ဆီးဆွေးနွေးပွဲမှာအရေးပါတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ကွဲလွဲမှုတွေကလည်းရှိနေဦးမှာဖြစ်ပါတယ်ရှင်
။မကင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မတရားသင်းနဲ့ဆက်သွယ်ရဲဆိုပြီးတော့ဖမ်းဆီးခံထားတဲ့သတင်းသမားတွေအကြောင်းကိုပြောပြချင်ပါတယ်။ဒီဘောချင်းထောင်မှာမတရားသင်းဥပဒေပုံမှ71နဲ့အရေးယူဖမ်းဆီးထိန်းသိမ်းခံထားတဲ့သတင်းတော်၃ဦးအပါအဝင်6ဦးကိုဒီကနေ့မနက်ဒီဘောမျိုးနဲ့တရားရုံးမှာရုံးထုတ်ပြီးတော့စတင်တရားဆွဲဆိုလိုက်ပါတယ်။ယမန်ကြီးယူလိုက်တာဖြစ်တဲ့အတွက်လာမယ့်21ရက်နေ့မှာပဲရုံးထုတ်တော့မှာဖြစ်ပါတယ်။ဒီဘောမျိုးနဲ့တရားရုံးမှာပဲရုံးထုတ်ဆွေးဆီးမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မူလကဇူလိုင်17ရက်နေ့ဂျုံချင်းချိန်ထားရာကနေနေမြေလုံးဂျုံရေးချိန်တင်ကြောင်းစောပြီးတရားဆွဲဆိုကယမန်ကြီးယူလိုက်တာမို့လာမယ့်ဇူလိုင်21ရက်နေ့မှာပဲသတင်းတော်သုံးကိုရုံထုတ်တော်မှာပါဒီမနေ့ရုံထုတ်ခဲ့တာနဲ့ပတ်သက်လို့တီဘောမြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်နန်းစံမြို့နယ်တရားရုံးမှာလေသူတို့အမှုကဒီကနေ့တရားဆွဲတင်တာကတရားဆွဲတင်တဲ့အတွက်သူတို့ကနန်းစံမြို့နယ်တရားသူကြီးနဲ့တီဘောမြို့နယ်တရားသူကြီးနဲ့ချိန်ဆလုပ်ပြီးတော့ဒီတီဘောထောင်ကနေရုံထုတ်တယ်ကရုံထုတ်ပြီးတော့သူတို့ဒီကတရားဆွဲတဲ့သဘောပါပဲကျွန်တော်တို့ဘာမှရှိပါဘူးကြကျွန်တော်တို့ရေကတရားဆွဲလိုက်တာပေါ့တရားဆွဲပြီးတော့ဒီတော့တရားသူကြီးကနတ်နဲ့တရားသူကြီးနဲ့ချုံမိတ်ပေးတာပေါ့ချုံမိတ်ကြပေးတာပေါ့ဟောပေါ့ပထမရုံချင်းတစ်ချိန်ချင်းတာပေါ့ဗျ21ရက်နေ့စာချိန်တာဗ
ျတက်မတော်ကမတရားအသိဥပဒေပုံမှ71နဲ့မူလကတိဘောမြို့နယ်မှာအမှုဖွင့်ထားရာကနေနမ်ဆန်မြို့နယ်မှာပြောင်းလဲအမှုဖွင့်ထားခဲ့ပြီးအခုတခါမှာတော့လုံကြုံရေးအရာတိဘောမြို့နယ်တရားရုံးမှာပဲအမှုကိုဆက်လက်စစ်ဆေးသွားမယ်လို့နမ်ဆန်မြို့နယ်ရဲစခန်းကဒူရဲမှုဦးတန်းဆွေကပြောပါတယ
်71ရက်နေ့မှာရမန်ကုန်သွားပြီအဲဒီကြားထဲမှာကျွန်တော်တို့ကကျွန်တော်တို့ရုံးပြောင်းလုပ်နေတယ်ဟိုတရားဆွဲပြီးလို့ရှိရင်လေတီဘောမှာပဲကျွန်တော်တို့ကဟိုတရားစီရင်မှာတိလားနမ်ဆာမဟုတ်ဘူးနမ်ဆာမဟုတ်ဘူးတီဘောဟုတ်ကဲ့ဟုတ်ကဲ့အဲဒီကဟိုတရားခံပေါ့နော်တရားခံလို့ပဲပြောရမှာပေါ့အဲ့ဒါလေသူတို့6လုံးကဟိုမှာရှိတယ်ဆိုတော့တီဘောချင်းထောင်မှာပဲရှိတယ်တီဘောမှာပဲတရားစီရင်မှာနော
် DVB သတင်းဌာနကအကြီးတန်းသတင်းတော်ဦးအေးနိုင်သတင်းတော်ကိုပြည့်ဖုံအောင်ဧရာဝတီသတင်းဌာနကသတင်းတော်ကိုသိန်းစော်ခေါ်ကိုလဝီဝမ်နဲ့အတူ6ဦးဟာပြီးခဲ့တဲ့ဇွန်လ26ရက်နေ့က TNLA လို့ခေါ်တဲ့တောင်းပလောင်ဖွဲ့ကကျင်းပတဲ့မူရစ်စေဝါမီးရှို့ဖျက်ဆီးပွဲကိုသတင်းသွားယူပြီးအပြန်လမ်းမှာတက်မတော်စစ်ကြောင်းရဲ့ဖမ်းဆီးခြင်းခံခဲ့ရတာပါသတင်းတော်တွေရဲ့မိသားစုဝင်တွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကထောင်ဝင်စာတွေ့ခဲ့ရပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ပြောဆိုထားပါတယ်သတင်းတော်တွေနဲ့အတူအဖမ်းခံထားတဲ့အရက်သား3ဦးကိုလည်းမိသားစုနဲ့တွေ့ဆုံခွင့်ပေးထားပါတယ်။ DVB သတင်းဌာနကအယ်ဒီတာဥက္ကင်မောင်စိုးကတော့တရားဥပဒေအရအကောင်းဆုံးရင်ဆိုင်ဖြေရှင်းနိုင်ဖို့ရှေ့နေအဖွဲ့တစ်ခုကိုဖွဲ့စည်းကာဥပဒေကြောင်းအရရင်ဆိုင်သွားဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်
။အဲကျွန်တော်တို့ကတော့legal team ပေါ့နော် legal team အနေနဲ့တော့လုပ်ထားတယ်။ဥပဒေဟိုကျွန်တော်တို့ရှေ့နေ၄ယောက်ကျွန်တော်တို့ဒေတာကန်ရှေ့နေတချို့နဲ့ရန်ကွာရှေ့နေတချို့နဲ့ပေါင်းပြီးတော့ပေါ့နော်။အဲ့ဒါတော့ကျွန်တော်တို့ကဒါကျွန်တော်တို့ရဲ့ဥပဒေဒီအပိုင်းပေါ့နော်ရှင်းနေဖွဲ့ပြောပါတော့ကျွန်တော်တို့ဒီပုံစံပတ်သက်ပြီးတော့လိုက်ဆောင်ရဖြစ်ဖို့ရှင်းနေဖွဲ့တက်ပြီးတော့ကျွန်တော်တို့နှားထားတာရှိတယ်အဲနောက်တစ်ခုကတော့လည်းတခြားဝင်နေရတော့မေးနေတာပေါ့နော်သူတို့ဒီလိုဝင်တရားဥပဒေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးရမလဲဘယ်လိုကူညီရမလဲဆိုတာမျိုးတော့ဖွဲ့ရောလာနေတာပဲရှင်းနေရတော့အခုလောလောဆယ်
ဒီရောက်ရှင်။ AOR သတင်းဌာနကအင်္ဂလိပ်ပိုင်း editor တဦးဖြစ်တဲ့ကိုကျော်စွာမိုးကတော့သူတို့သတင်းတောက်အတွက်ဥပဒေကြောင်းအရဖြစ်ရှင်းနိုင်ဖို့ပြည်တွင်းကသာမကနိုင်ငံတကာကအဖွဲ့အစည်းတွေစီကနေဥပဒေဆိုင်ရာအကူအညီတွေယူသွားဖို့စီစဉ်ထားတယ်လို့ပြောပါတယ်။လက်ရှိသတင်းတောက်တွေဖန်ဆီးခံရတဲ့ပတ်သက်လို့သူက
ဒါလေးသုံးယောက်လို့ပူတာပြောကိုဖမ်းတယ်ဆိုတာထက်ဖမ်းတာလည်းတကယ်ကဖမ်းတယ်သူတို့လည်းခံစားရတယ်။အဲ့တော့တပြိုင်တည်းမှာအကြံလေးတွေအများကြီးတဲ့ကို message ချပါပေါ့။ဟာလားအလုံးတဲ့တတိထားဆိုတဲ့ လူမျိုးလုံးမယ်ဆိုရင်လည်းဒါမျိုးတော့ခံရမယ်ဆိုရင် message ကိုပို့ချင်တာပေါ့ညာအကြောင်းမလို့ international ဖွဲ့စည်းတွေကအကုန်လုံးလိုက်ပြီးတော့ဒါ press under attack ပေါ့ဒါကတော့ဖန်နေခြင်းကတော့ဒီနိုင်ငံမှာအတိုက်အခံခံရတယ်လို့ပုံဖော်ကြတာပေါ့ညာအဲ့ဒီလို message ပို့ချင်တယ်ဆိုရင်တော့မကောင်းဘူးပေါ့အဲ့လိုလည်းမဖြစ်ခင်ကျွန်တော်တို့ယုံကြည်တယ်ဒီလိုလည်းလက်ခွင့်ကိုအာပြေးပါပြေးတယ်အဲဆန္ဒကျင်းသမားတွေကလည်းမနိုင်ငံရေး peace process ပေါ့နော်။ဒီနေ့လုပ်ငန်းရှင်တွေအတွက်အရင်ရေးသားရဲဆိုတာကဒီနေ့အနေနဲ့ငြင်းရရှိဖို့အတွက်အဲဒီစိတ်တွေကဝမ်းဝမ်းကြည်ညာတယ်လို့ကျွန်တော်တို့
သတင်းတော်တုံ့ဖန်ဆီးခံရတာနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တန်ယုံကစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့သလိုပြည်ထောင်အခြေဆိုင်မြမအရေးလှုပ်ရှားဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ CPJ လို့ခေါ်တဲ့သတင်းတော်များအကာအကွယ်ပေးရေးကော်မတီနိုင်ငံတကာလူငင်းချမ်းသာ권အဖွဲ့တွေနဲ့မြန်မာပြည်ကသတင်းမီဒီယာအဖွဲ့အစည်းတွေကအ мян ဆုံးပြန်လည်လွှတ်ပေးဖို့အတွက်တောင်းဆိုထားကြပါရှင်
။ရန်ကုန်ခြေဆိုင်သတင်းတော်မမိခါပြောသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုအလှည့်ပေးကြပါတယ်။လွတ်လပ်စွာပြောဆို권နဲ့သတင်းလွတ်လပ်ခွင့်အခွင့်အရေးကိုဟန်ထားပစ်စီတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့တမတော်ကနေဖန်ဆီးထားတဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့နဲ့ကချင်ပြည်နယ်အစိုးရအနေနဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ကသတင်းမီဒီယာသမားတွေကဒီကနေ့မြကြီးနားမြို့မှာဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းအင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်အတွင်းမှာရှိတဲ့သတင်းသမားတွေစုပေါင်းပြီးအစိုးရအနေနဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းရေးအဖမ်းဆီးခံသတင်းသမားတွေကိုလှုပ်ပေးရေးနဲ့ကချင်ပြည်နယ်အစိုးရအနေနဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးဖို့စောင်းဆိုခဲ့တယ်လို့ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့11 media ကအကြီးအကျယ်သတင်းထောက်ကိုသွန်းလင်းအောင်ကပြောပါတယ
်။အစိုးရအဖွဲ့တမတော်အပြင်အခြားသောအဖွဲ့စီအသီးသီးကနေပြီးတော့လူထုနဲ့သတင်း media ပေါ်လက်နက်စဖွဲ့အသုံးပြုနေပြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပေါ့လေ။အဲ့ဒါကိုအမြန်ဆုံးဖျက်သိမ်းပေးဖို့နိုင်ငံတော်အစိုးရအနေနဲ့ဒီဖန်ကြီးခံတဲ့သတင်းသမားတွေအားလုံးကိုပေါ့အမြန်ဆုံးပြန်လို့ပေးဖို့ဒါကျွန်တော်တို့စုစည်းပြီးတော့တောင်းဆိုတာပါခင်ဗျာကျွန်တော်တို့ဒီပြည်နယ်စိုးရနဲ့သက်ဆိုင်တဲ့တောင်းဆိုချက်ကတော့အများပြည်သူနဲ့သက်ဆိုင်တဲ့ဒရင်ချစ်လက်တွေကိုအချိန်နဲ့တည်းကထုတ်ပြန်ချီကားပေးဖို့ဒီလက်ကလို့အရေးကြီးဖြစ်နေတဲ့ကိစ္စရပ်တွေကိုအချိန်ဆောင်ဆိုင်ခြင်းမရှိဘဲနဲ့မီးဝန်းတင်ရမလို့ပဲနဲ့ဒီချီကားပေးဖို့အစိုးရအဖွဲ့ရဲ့လုပ်ဆောင်ချက်တွေကိုပြည်သူတွေသိရှိနိုင်ဖို့ဆိုရင်တလားတည်းပြည်နယ်စိုးရအဖွဲ့ကဒရင်ကအရှင်းလင်းပွဲလေးပြုလုပ်ပေးဖို့အဲ့ဒါကပြည်နယ်စိုးရကိုတောင်းဆိုတာခင်ဗျာ
ဒီကနေ့မနက်10:00နာရီမှာမြစ်ကြီးနားခြေဆိုင်သတင်းသမား30ကျော်ကနေမြစ်ကြီးနားမြို့ပြည်နယ်တရားရုံးရှိဗီဒူအာစာခွင့်အရှိနဲ့မြစ်ကြီးနားပူဇာရှိ3နေရာမှာသတင်းလွှတ်လပ်ခွင့်ရရှိရေးမီဒီယာဖိနှိပ်မှုကိုရအဖမ်းဆီးခံသတင်းသမားများပြန်လွှတ်ပေးရေးစတဲ့ဇာတ်ရမ်းပါတွေကိုကင်ဆောင်ပြီးစုယုံဆန္ဒဖော်ထုတ်ခဲ့ကြတာပါအထူးသဖြင့်လွှတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွှတ်လပ်ခွင့်ကိုနှောက်ယှက်ဖြစ်စေတဲ့ပုံမှန်66ဂါကြီးကိုကန့်ကွက်ရတာနဲ့ပတ်သက်လို့ကိုသွန်းလင်းအောင်ကအခုလိုဆက်ပြောပါတယ်
ဆောင်ကြောင်ကကြီးနဲ့ပတ်သက်လို့ပြောကြတဲ့ခါကျတော့ green media တွေကပြတဲ့အောင်လူမှုကွန်ရက်တွေဖြစ်တဲ့ Facebook တို့ဒါ YouTube တို့သူတပြင်းတော်မြန်မာနိုင်ငံမှာတော့ Facebook ပေါ့နော်ပြင်ကြရတယ်။ဒါနဲ့တခုဒီပြင်ဟာဒီလူမှုအတွက်သူရအတွက်သူ့အတွက်လည်းဒါပြင်ရရှိတာပါမယ်လူမှုအတွက်ကလည်းဒါပြင်နာလေးတွေပါမယ်ဆိုရင်ဒါသတင်းလိုက်ဒီအားလုံးကဒါ Facebook ကမျက်နှာပေါ်ပြင်ကြတယ်။ဒီလိုပြင်လာတဲ့ခါမှာသူတို့ရဲ့ဥပဒေကြီးကအဆိုးဆုံးကတော့အမကမရတာအဒါအဆိုးဆုံးပဲဆောင်ကြောင်ကဆိုတာနဲ့ခင်ဗျားချုပ်ထဲမှာနေလို့ကျွန်တော်တို့ကအသေးပဲတက်ရောက်နေဒါတော့လုံးဝမဖြစ်သင့်ဘူးကျွန်တော်တို့ပြောတာ
ကချင်းပြည်နယ်အတွင်းမှာလည်းပြည်နယ်အစိုးရအနေနဲ့သတင်းမီဒီယာတွေကနေမေးမြန်းလာတဲ့မေးခွန်းကိုဖြေကြားပေးဖို့နဲ့သတင်းထုတ်ပြန်ပေးဖို့အားနည်းနေတဲ့အပိုင်းမှာရှိနေပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မြစ်ကြီးနားခြေဆိုင်မြစ်ကြီးနားကျန်တဲ့အဒီတာချုပ်ဆိုင်းမိုင်ကအခုလိုပြောပါတယ
်ကျန်တာလို့ရှိရမှာကျွန်တော်အခက်အခဲအများကြီးရှိတယ်ဘလို့အခက်အခဲရှိလဲဆိုတော့ကျွန်တော်ပြည်သူတွေတကယ်မှမချပြနိုင်ပါဘူးသူတို့တနစ်တာပါရေလောက်ဆောင်သွားလဲဆိုတော့ကျွန်တော်ဘာမှမသိရပါဘူးကျွန်တော်တို့မသိရမှာမဟုတ်ပါဘူးပြည်သူတွေမသိရပါဘူးသူတို့မီဒီယာကိုအချင်းချင်းတင်းနေထုတ်ပြန်ပေးတဲ့အပေါ်မှာသူတို့မိန်းကုန်းတွေကျွန်တော်ပင်ရပါတယ်ကျွန်တော်မိန်းကုန်းတင်ထားတာ၅လ၆လရှိပါပြီကျွန်တော်အခုချိန်မှာဖြေကြားပေးချက်မရှိပါဘူး
ကချင်ပြည်နယ်အစိုးရအနေနဲ့မီဒီယာတွေနဲ့သီးသွေးဖို့အားနည်းနေတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရဖွဲ့ဝင်စိုက်ပျိုးရေးမွေးမြူရေးနဲ့စံမြောင်းဝန်ကြီးဦးမြတ်သိန်းကခုလိုရှင်းပြပါဗျ
။ကျွန်တော်တို့အားနည်းတဲ့အပိုင်းကတော့တချို့သောသတင်းတွေဟာကျွန်တော်တို့ဒီကချင်ပြည်နယ်နေရာတခြားတိုင်းပြည်တွေနဲ့မတူတဲ့အချက်ကတော့ဒီအတိုက်ပွဲတွေရှိတဲ့ဆိုတဲ့အခြေအနေရတော့ဒီပေါ်မှာလည်းကျွန်တော်တို့ကဒီလုံခြုံရေးသတိနဲ့ထားပြီးမှစကားကိုနည်းနည်းစဉ်းစားကြည့်ရင်ပြောရတဲ့အပိုင်းရှိတာလဲပါမလို့ထင်တယ်ခင်ဗျာမိမိကြောင့်မို့အစိုးရအဖွဲ့တော်မှာပြဿနာတစုံတရာတက်သွားနိုင်တယ်ဆိုတော့အခြေအနေကကျွန်တော်တို့ရှိမှရှိနေတယ်ခင်ဗျာတတ်နိုင်တယ်ခင်ဗျာသတင်းမီဒီယာကိုရှောင်တယ်လို့အဓိပ္ပာယ်ရောနည်းနည်းထွက်တယ်ခင်ဗျာ
ဒါပြင်စွန်လ26ရက်နေ့ကတမ်းပလောင်တီယန်လယ်လင်းနယ်မြေတွင်မူရီစေဝါတိုက်ဖြစ်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြပြန်မှာမြန်မာသမ္မတကနေဖမ်းဆီးပြီးမတရားသိမ်းဥပဒေပုံမှန်18တက်နဲ့အမှုပွင့်ရေးယူခဲ့တဲ့ TVB သတင်းထောက်ကိုဖုံးပြအောင်အကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့အေယာဝတီသတင်းထောက်ဦးသိန်းစော်ခေါ်လူဝီဝမ်တို့ကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ပွေလင်းလာတဲ့နိုင်ငံရဲ့နိုင်ငံရေးအနေအထားကြောင့်သတင်းရယူရေးမှာအဟန့်သားဖြစ်စေတဲ့မတရားသိမ်းဆက်သွယ်မှုပုံမှန်18တက်ဟာမရှိသင့်တော့ဘူးလို့11 Media ကအကြီးတန်းသတင်းထောက်ကိုထွန်းလင်းအောင်ကပြောပါတယ်။အခုသလောသတင်းမားတွေကိုဖန်စီတရားဆွဲဆိုခံရတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်နဲ့သတင်းမီဒီယာကြားမှာဖြစ်တဲ့ပြဿနာတွေလို့မမြင်ပဲဒီစဲဥပဒေတဲ့ဟာတရားမျှသမှုရှိမရှိဆိုတဲ့ရှုထောက်ကနေကြည့်ဖို့သတင်းမားတွေစိုးရိမ်နေကြတဲ့ဆက်သွယ်ရေးပုံမှန်66ကားကြီးကိုပြင်ဆင်ပြသမှုစဉ်းစားနေတဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကနေနေပြည်တော်နိုင်ငံခြားရေးဌာနမှနော်ဝေးနိုင်ငံခြားရေးဝန်ကြီးနဲ့မနေ့ကပူးပွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ထိုင်းခြေတိုက်သတင်းတော့နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မနက်ဖြန်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအသိပေးကြပါမယ်ခင်ဗျာ
မြန်မာသတင်းသမားတချို့ကိုအကြသေးခင်ကဖမ်းဆီးအေးအေးယူလိုက်တဲ့အတွက်အာဏာပိုင်တွေအပေါ်ဝေဖန်မှုတွေဒါမကအေးအေးယူလိုက်တဲ့ဥပဒေတွေရှိသင့်သလားမရှိသင့်တော့ဘူးလားဆိုတဲ့မေးခွန်းတွေတကြော့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်းတဲ့ဥပဒေတွေခင်းနဲ့မလျော်ညီတော့တဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေပါသလဲဘယ်ဥပဒေမျိုးတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စီအသံ file နဲ့ဖြစ်စီ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
တော်ရစနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါရစေ။တော်ရစနေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ကိုယ်ကစားပြီးတော့တရင်ချင်းချုပ်ကိုကိုအောင်လုံကတက်လက်ချင်းညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေဒီကနေ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်ရက်ကြာတွေ့ဆုံရမှာဗန်နိုင်းစီးပွားတွေကလုံထုံးလုံးကြီးတွေတံပြန်ချမ်းပတ်လုပ်ငန်းတွေရာသီဥတုပေါက်ပြန်မှုတွေကုန်စည်ဖြန့်ဖြူးမှုတွေနဲ့ယောဂကုသပြန့်နှံ့မှုတွေပါဝင်ကိစ္စရပ်များစွာကိုဆွေးနွေးအဖြေရှာကြမှာဖြစ်ပါတယ်။ရာသီဥတုပေါက်ပြန်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာဘုံသဘောတူညီချက်ရဖို့မတိကျပေမဲ့အင်ရှင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကတော့ကိစ္စရပ်တော်တော်များများမှာသဘောတူညီချက်တွေရနိုင်မှုမျှော်လင့်တဲ့အကြောင်းမနေ့ကပဲပြောဆိုထားတာပါ။2023ဆေးဝါးကြီးစတင်လိုက်တဲ့ဒီကနေ့မှာပဲစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအားလည်းဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဒုတိယနေ့ဖြစ်အဒီရုံနေ့ဖြစ်ပွားခဲ့ပါတယ်။ဒီကနေ့ညီလာခံမှာအရေးပါတဲ့အစီအစဉ်တစ်ရပ်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးတန့်တွေ့ဆုံရမှာတော့ဆီးရီးယား၊ယူကရိန်းနဲ့မြောက်ကိုရီးယားအရေးကိစ္စတွေပြင်အမေရိကန်ယူကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဆွေးနွေးကောင်းဆွေးနွေးပွဲရှိနေပါတယ်။ဒီချင်းနိုင်ငံဆိုင်နန်ကျွန်းဆွေမြောက်ပိုင်းဒေသကစစ်တပ်စစ်ဆေးဂိတ်တစ်ခုမှာအသေးကံကားဘုံခွဲတက်ခဲ့မှုတစ်ခုကြောင့်စစ်သား10ဦးသေဆုံးသွားကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်။အစင်းမြင့်ရရှိသူကသေဆုံးခဲ့တဲ့တိုက်ခိုက်မှုတွင်လူ20ထက်မနည်းဒဏ်ရာရသွားတဲ့အကြောင်းလဲ AP သတင်းတစ်ပုဒ်ကဖော်ပြပါရယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခစလရဲ့ရှေ့သတင်းပတ်မြန်မာနိုင်ငံခီးစင်မှာလူ့ခွင့်ရေးကောင်စီကဖော်ပြထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်မှုမရှိသေးဘို့မြန်မာဆွေးနွေးကတတိပေးလိုက်ပါရယ်။ဒုက္ခစရရန်ကြီးလီကတော့မြန်မာနိုင်ငံကယွယွန်းလာနေတဲ့လုံခြုံရေးပြဿနာတွေကြောင့်လူ့ခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနိုင်တဲ့တွေကိုစမ်းစစ်ဖို့မြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ
။သတင်းချင်းညုပ်ကိုကိုအောင်လုံကြေညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ DN1 ဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00 line to meter 16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.